ကယားပြည်နယ်ဖရူဆိုမြို့နယ်အနောက်ဘက်ခြမ်းမှာစစ်ဘေးဒုက္ခသည် 9,000 လောက်ရှိပြီးမိုးရာသီလမ်းပန်းဆက်သွယ်ရေးခက်ခဲတာအလူရှင်မရှိတာဖုန်းလိုင်းပြတ်တောက်တာတွေကြောင့်ကူညီထောက်ပံ့ရေးအခက်အခဲတွေရင်ဆိုင်နေရပြီးရိတ်ခါပြတ်တောက်နေတာလည်း 2,000 လောက်ရှိနေပြီလို့ကူညီပေးနေသူတွေကပြောပါရယ်ဖရူဆိုမြို့ကဒုက္ခသည်တွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုမှတ်ဤတန်းစင်ကပြောပြပေးမှာပါရှင်
ဖရူဆိုမြို့နယ်အနောက်ဘက်ကယားပြည်နယ်ကီရင်နီနဲ့ရှမ်းပြည်တောင်ပိုင်းကနေစစ်ဘေးရှောင်ရောက်လာသူ 9,300 ကျော်လောက်ရှိတယ်ဆိုပြီးတော့အကူအညီပေးသူတွေကပြောပါတယ်အများစုကယာယီတဲထိုးပြီးတော့နေကြရတယ်လို့တချို့ကလည်းအသည့်အိမ်တွေမှာကပ်နေရတာတွေရှိပါတယ
်ကျွန်တော်လက်ဆက်တည်းအကဲထက်ခဲ့ရတယ်ဖရူဆိုနောက်ဘက်ပါဝင်နော်နလာကျော်တော့ကျွန်တော်တို့ဟုံးကားပြောလို့မျိုးဖုန်းလိုင်းတက်သားမှုတွေလည်းတဲ့အင်တာနက်ဆက်တိုက်ဆက်မှုတွေလည်းမရှိပါတော့ဟိုဒီနောက်ဘက်ကျမှဆစ်ဆောင်နေတယ်ဆိုတော့ဆစ်ဆောင်နေရှိလားဆိုတော့မသိဘဲအမိထားမျိုးတွေလည်းရှိတာပေါ့နော်အဲ့လိုမျိုးကြာဆိုတော့အခါကျလာမယ်လည်းဟောင်းအဲ့လိုမျိုးနောက်ကြပြီးတော့ဆန့်ခဲ့တာတွေလည်းဖြစ်တာပေါ့အဲ့လိုမျိုးအနေထားလို့ရှိရင
်ဒုက္ခတွေတွေကိုကုညီဆောင်ရှောက်နေသူတယောက်ကပြောပြသွားတာပါဆစ်ဆောင်သူတွေမှာအခြေခံစားတောက်နိုင်ဖို့ခက်ခဲတာနောက်ဆက်တွဲကျန်းမာရေးချိုးတက်တာတွေကြောင့်မိုးတွင်းကာလမှာအဖြစ်များတဲ့ရာသီတုပ်ကွေးလိုမျိုးရောဂါမျိုးတွေကိုခံနိုင်ဖို့ခက်ခဲနေတယ်ဆိုပြီးတော့ဖရူဆိုမြို့နယ်အနောက်ဘက်ခြမ်းစစ်ဘေးရှောင်ကုညီဆောင်ရှောက်ရေးကော်မတီရဲ့တာဝန်ရှိသူတယောက်ကပြောပါတယ်
လူဦးရေများပြီးတော့ဆစ်ဆောင်နေပြီးရွာကြီးတဲ့ရွာတွေလောက်ပေါ့နော်ဆေးရုံစီတန်းရှိရနေရလောက်ပဲစံဝင်နေရလည်းရှိတယ်လေနော်နည်းနည်းနေဆိုနေပြားထားတဲ့နေရာတွေမှာကျတော့စံဝင်စံမနေရှိတဲ့အတွက်ကျမကြီးအချိန်တွေရတော့သူတို့ကတော့ပြီးတော့တော်ဆိုးွားတာတွေရှိတယ်အဓိကကလေးငယ်လည်းငါကိုယ်ကိုယ်တဲတွေရဲ့အဟာရပြေးွားလာမရှိတဲ့ဟာတွေလည်းရှိတဲ့ခါကျတော့ဒီလိုမျိုးသိရတီတော့ကြွေးချက်လာတဲ့ခါမှာသူတို့မခံနိုင်နဲ့အဲ့ဒီထားမျိုးတွေလည်းဖြစ်တာတွေလည်းကျွန်တော်စာရတာပေါ့
စစ်ကောက်စီတက်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားမှာအပြန်အလှန်ပြစ်ခတ်မှုတွေကြိုကြားရှိနေလို့နေအိမ်စွန့်ခွာဘေးလွတ်ရာကိုထွက်ပြေးနေကြရတဲ့စစ်ဘေးရှောင်သူတွေမှာတစ်နှစ်ကျော်ကြာလာချိန်မှာတော့သူတို့ရဲ့လိုအပ်ချက်တွေကိုရေရှည်ထောက်ပံ့နိုင်ရတဲ့အခက်အခဲတွေရှိလာပါတယ်။ကိုယ်နေရေးစီပြန်ပြီးတော့တောင်ယာစိုက်ပျိုးရေးလုပ်ကိုင်နိုင်မှုကလည်းမျောလင်းချက်တွေဝေးနေသေးတယ်ဆိုပြီးတော့ကူညီဆောင်ရှောက်ပေးနေသူတယောက်ကပြောပါတယ်
။တစ်နှစ်ကျော်သွားပြီဖြစ်တဲ့အတွက်သူတွေဆိုမပြန်နိုင်သေးနော်။ပြန်ပြီးတော့တောင်ယာတွေလည်းမထူးနိုင်တဲ့အနေအထားလေအဲ့တော့သူတို့လည်းဟိုငါအရင်လောက်ထားတဲ့ဟာလေးနဲ့သူတို့လည်းဟိုမလုံလောက်ဘူးကအဲ့ခါတစ်ခါလုံလောက်မှုရှိတဲ့ခါကျရင်တော့သူတို့ဖြည့်ဆက်ပြီးစားလာတယ်ပေါ့ဒါပေမဲ့ဒီနေ့လည်းတော်သွားပြီဖြစ်တဲ့အတွက်သူတို့ပါလာတယ်လည်းကုန်ပြီလေနော်ဟိုငါပြန်လုံမယ်ဆိုလည်းမရတော့ဘူးเนาะအမေထားအဲ့လိုမျိုးတွေဖြစ်ကုန်တော့ခုနောက်ပိုင်းဆိုပို့ပြီးတော့ခက်ခဲလာတယ်လို့ပြောရမှာပေါ့เนาะအရင်ပဲ
စေဘေးရှောင်ဒုက္ခတွေထဲမှာခလေးငယ်တွေနဲ့ကိုဝန်ဆောင်အမျိုးသမီးတွေအသက်ကြီးသူအများစုလည်းပါဝင်နေတာပါကျန်းမာရေးစောင့်ရှောက်ပေးဖို့နဲ့ရိတ်ခါအခက်ခဲကြောင့်အလှူရှင်တွေလိုအပ်နေတယ်လို့ဆက်သွယ်ရေးပြတ်တောက်မှုကလည်းအဓိကရင်ဆိုင်နေရတဲ့အခက်ခဲဖြစ်တဲ့အကြောင်းကုညီစောင့်ရှောက်ရေးစောင့်ရွက်ပေးနေသူတွေကပြောပါတယ်ရှင်